Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ17ရက်တောက်တာနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုဘိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါ။ဒီညပိုင်းအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာနှစ်တင်ညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။ကမ္ဘာတော်မြို့ကြီးအတော်များများမှာနှစ်တကူကျူဆူဘွဲအခမ်းအနားတွေကိုအများအပြားအနှောက်အယှက်ကြီးကြီးမားမားမရှိဘဲကျင်းပကြပါတယ်။ဂျာမနီနိုင်ငံမြူးနစ်မြို့မှာအကြမ်းဖက်တိုက်ခိုက်ခံရနိုင်ကြတဲ့သတိပေးချက်ထုတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပါပြီ။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာတော့လေလွညံ့ညံ့မှုလျှော့ချရေးစံသက်အစီအစဉ်တစ်ခုကိုနှစ်သစ်အစနေ့မှာပဲစတင်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အခု2016ခုနှစ်အတွင်းမှာမြန်မာပြည်သူတွေအနေနဲ့ဘာတွေကိုမျှော်လင့်နေကြပါသလဲ။
အားလုံးလူတိုင်းစိတ်ချမ်းသာကိုချမ်းသာနဲ့ကောင်းကောင်းမွန်မွန်သွားပါစေအဲ့ဒါကိုပဲအဓိကမျှော်လင့်ပါတယ်လူတိုင်းလည်းဒီလိုဒုက္ခဆင်းရဲဒုက္ခတွေရောက်နေတယ
်ဦးကူကူပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဝိညာဉ်ဆိုင်ရာကြီးအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
အမေရိကန်ပြည်တော်စုနယူးယောက်မြို့ကြီးကနေဩစတြေးလျနိုင်ငံဆိုးကမ္ဘာတဝန်းကလူသန်းပေါင်းများစွာဟာလုံုံရေးအခြေအနေတွေတင်းကျပ်ထားတဲ့အောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့ဇုံတစ်ခုမကြုံတွေ့ရဘဲနဲ့နှစ်သစ်ကိုကျူဆိုခဲ့ကြပါတယ်။နယူးယောက်မြို့မှာနှစ်သစ်ကူးချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတစ်ဖြည်းဖြည်းကြာသွားတဲ့အချိန်မြို့လယ်ကောင် Times Square မှာလူထောင်ပေါင်းများစွာကနှစ်သစ်ကိုကျူဆိုကြတယ်လို့ဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီစိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှူမီးပန်းတွေဖောက်ပြီးနှစ်သစ်ကိုကျူဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သစ်ကူးချိန်မှာကောင်းကင်ရံထက်မိုးပြံဘူးပေါင်းနဲ့လွတ်တင်ပြီးကျူဆိုကြပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်တာတွေနဲ့ကြုံရနိုင်တဲ့ဆိုတဲ့စိုးရိမ်ချက်တွေကြောင့်နှစ်တကူအကျိုးညမှာမီးရှူမီးပန်းပစ်ဖောက်မဲ့အစီအစဉ်ကိုဖျက်လိုက်ရပြီးတဲ့နောက်နှစ်တကူပွဲတော်ဆင်နွှဲတာတွေလည်းမရှိပါဘူး။ဂျာမနီနိုင်ငံမြို့နှစ်မြို့မှာတော့မြစ်ထားဘူးတာယုံတစ်ခုမှာနှစ်တကူညအကြမ်းဖက်တိုက်ခိုက်မယ်ဆိုတော့ခိုင်မာတဲ့ချင်းချောက်ချက်တဲ့တွေရခဲ့တာကြောင့်အဲ့ဒီဘူတာယုံတွေကနေဘီလို့ရထွက်ခွာဖို့ခီးသည်တွေကိုရက်တက်ဖွဲ့ကညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်အကြမ်းဖက်ဖြစ်ရတဲ့ဇုံတွေကတော့မရှိခဲ့ပါဘူး။အကြမ်းဖက်ဖြစ်ရတွေရှိထားတဲ့ပြည်သူနိုင်ငံမှာဆိုရင်တော့ရှောက်စလီစီလမ်းမပေါ်မှာမီးရှူမီးပန်းတွေပစ်ဖောက်မဲ့အစီအစဉ်ကိုဖျက်လိုက်ရပြီးမယ်။လူအများအပြားကတော့2016နှစ်တစ်ကိုကြိုဆိုတဲ့ရုပ်ပုံတွေနဲ့ဆက်လိုက်ထိုးထားတဲ့နာမည်ကျော် Arc to Triumph မဟုတ်ဦးကြီးအနီးလာရောက်တွားရောက်ဆူဝေးပြီးနှစ်တစ်ကိုကြိုဆိုကြပါတယ်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကနှစ်တစ်ကိုနဲ့သူ့ရဲ့မိန်ကွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အရေးကြီးပုံကိုအတိအကျအလေးထားပြီးပြောသွားပါတယ်။တိတိတတ်တာချင်းချောက်ပြောဆိုရာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပြောဆိုရာမျိုးတွေမပါပါဘူး။ Plastic မျက်မှောက်ကိုင်းအစ်တဲ့သူသူ့ရဲ့တင်ကေတာဘင်းတစ်ဖက်ကိုရှင်းနေအောင်ညှပ်ထားတဲ့ဇမင်ပုံစံနဲ့ကင်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုထူးထူးခြားခြားဖြစ်လာအောင်လုပ်ဖို့နဲ့နိုင်ငံရဲ့လူနေမှုအဆင့်အတန်းကိုတိုးတက်အောင်လုပ်ဖို့လိုအပ်တဲ့အကြောင်းပြောသွားပါတယ်။မိနစ်30ကြာတဲ့မိန့်ခွန်းထဲမှာအတိအကျအသေးစိတ်တွေကိုပြောသွားတာတော့မရှိသလောက်ပါပဲ။2017ခုနှစ်မှာသူ့ရဲ့ဖခင်ကင်ဂျွန်အီးမမျှော်လင့်ဘဲကွဲလွန်သွားပြီးတဲ့နောက်နိုင်ငံကောင်းဆောင်ဖြစ်လာချိန်ကလေးကဆိုရင်အခုမိန့်ခွန်းဟာသူ့ရဲ့လေးချိန်မြောက်ပါအရင်မိန့်ခွန်းတွေထဲမှာပြောခဲ့ဖို့တဲ့အကြောင်းအရာတွေကိုပဲအများအပြင်းထပ်ပြောသွားတာပါ။ထိုးပေါက်နောက်ရှက်မဲ့ပြင်ပကလူတွေရန်ဆလာရင်စစ်ဖြစ်ဖို့အဆင်သင့်မယ်လို့လဲကင်ကသတိပေးသွားပါတယ်။ဒီနှစ်အတွင်းလှုပ်ဖို့သဘောတူထားတဲ့တောင်ကိုရီးယားနဲ့အဆင်မြင့်ဆွေးနွေးပွဲတွေအပေါ်ကိုလည်းသူကအကောင်းမြင်ပြောသွားပါတယ်
။ဂျာမနီနိုင်ငံဘာဗေးရီးယားပြည်နယ်မြူနစ်မြို့မှာဂျန်ဖက်ဝါရာကင်ဆွဲသူတွေရဲ့တိုက်ခိုက်နိုင်ခြင်းသတိပေးချက်ထုတ်ထားတာကိုဂျာမန်ရဲတပ်ဖွဲ့ကပြန်ရုပ်သိမ်းလိုက်ပါပြီ။နှစ်သစ်ကူးကြိုညက်နေခင်မှာဘုံခွဲတိုက်ခိုက်မဲ့ချင်းချောင်းမှုတစ်ခုကြောင့်ရထားဘူးတော်ရုံတစ်ခုကနေလူတွေထွက်ပေးကြဖို့ရှင်းခဲ့ရပြီးနိုင်ရီတော်ဂျာမန်အခုလိုပြန်ရုပ်လိုက်တာပါ။တော်ဝင်ရှိသူတွေကကြိုတင်တတိထားပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့မြူးနစ်မြို့ရဲတပ်ဖွဲ့အကြီးကဟူဘတ်ဒက်အန်ဒရာယက်ကသတင်းတော်တွေကိုဒီကနေ့ပြောပါတယ်။မြူးနစ်မြို့မှာနှစ်သစ်ကြိုဆိုပွဲတွေလုပ်တဲ့အချိန်ညတကောင်မှာယထာဘူဒာယုံတွေကိုအသေးခံတိုက်ခိုက်ဖို့ကြံစီထားတယ်ဆိုတာခိုင်မာတဲ့သတင်းပေးချက်တစ်ခုရတာကြောင့်လို့ဆိုပါတယ်။ IS အသွေးကြော9ယောက်နဲ့9ယောက်ကြားကတိုက်ခိုက်ဖို့ကြံစီနေကြတယ်ဆိုတာမိတ်ဆွေပြည်ပထောက်လှမ်းရေးအဖွဲ့တစ်ဖွဲ့ကအသိပေးခဲ့တယ်လို့ဘာဗေးရီးယန်ပြည်နယ်တွင်းရေးရာဝန်ကြီးဂျိုအချင်းဟာမန်ကပြောပါတယ်။မြူးနစ်မြို့ရဲ့အဓိကယထာဘူဒာယုံတစ်ခုနဲ့အနောက်ပိုင်းကပေးစင်းအရက်စင်ချေပုံးဘူတော်ရုံတို့ခုတို့ကိုညတကောင်မတိုင်ခင်အချိန်လေးကနေနှစ်သစ်ကူနေ့မနေ့3နာရီခွဲလောက်အထိ4နာရီလောက်ပိတ်ထားခဲ့ရတာပါဘူတော်ရုံနေ့ပြန်ဖွင့်လိုက်တာကြောင့်တောက်ကြနေ့မနေ့စီစဉ်ထားတဲ့ရထားချိန်တွေအတိုင်းပြည့်ဆွဲနိုင်သွားပါတယ်ကြိုတင်တတိပေးချက်တွေထုတ်ထားပေးမယ်လေမြူးနစ်မြို့လမ်းတွေပေါ်မှာဘာဖြစ်ရမှဖြစ်မသွားပဲထောင်ပေါင်းများစွာသောလူတွေနှစ်သစ်ကူပွဲတော်ကိုဆင်နွှဲကြပါတယ်
IS အစွန်ရောက်အကြံဖက်သမားတွေရဲ့လက်ချက်ဆိုရမျိုးနဲ့နှစ်တကူပွဲတော်မှာအယက်သားတွေကိုတတ်ဖို့ကြံစီရဲဆိုတဲ့ဆွဆွဲချက်နဲ့နယူးယောက်ပြည်နယ်ကလူတယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်အသက်25နှစ်အရွယ်အီမန်နျူအယ်လတ်ချ်မန်ဟာ IS တွေကိုပစ္စည်းကိရိယာတွေထောက်ပံ့ဖို့ကြိုးပမ်းမှုနဲ့တရားဆွဲဆိုရတာဖြစ်တယ်လို့ကြာတာပြည်နယ်မနက်ကကနဦးတရားရုံးကြားနာမှုမှာကြေညာချက်တရက်ထုတ်ပြန်ထားပါရယ်ရာဇဝတ်မှုသမိုင်းနောက်ခံရှိတဲ့လတ်ချ်မန်ကို2006ခုနှစ်လောက်ကတည်းကသူ့ဘာသာအစ္စလမ်ဘာသာဝင်အဖြစ်ပြောင်းထားသူလို့တရားရုံးအတမှာဖော်ပြချပါရယ်စိတ်မမှန်တဲ့လောက်ရအတွက်လဲသူ့ကိုအရင်ကဖမ်းဆီးခဲ့ဖူးပါရယ်တရားခံဖြစ်ဆွဆွဲခံရတဲ့ Lutchman ဟာပြပက IS အဖွဲ့ဝင်နေစီကနေညွန်ကြားချက်တွေရခဲ့တယ်လို့ New York အနီးက Rochester မြို့မှာရှိတဲ့စားတောက်ဆိုင်တဲ့ဘားဆိုင်တွေကအယက်သားတွေကိုလက်နဲ့နဲ့တိုက်ခိုက်ဖို့ကြံစည်ခဲ့တယ်ဆိုပြီးတရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါရယ်သူ့စီမှာဓမြောင်တွေဓမကြီးတွေရှင်ကောတုံနောင်တဲ့အခါတုံးလို့ရတဲ့ zip ကြိုးတွေနဲ့ရေလွှာရှော့စီးမျက်နှာဖုံးတွေတွေ့ရတယ်လို့လဲတရားရုံးမှတ်တမ်းမှာဖော်ပြထားပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24ကီလိုဟတ်စ်1239ကလိုင်းဒိုမီတာ25ကီလိုဟတ်စ်1196ကလိုင်းဒိုမီတာ32ကီလိုဟတ်စ်932ကလိုင်းဒိုမီတာ57ကီလိုဟတ်စ်585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟတ်စ်1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညာပဲ့တရင်တွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2016ခုနှစ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုကတဝင်လွှာပေးပို့ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဘရက်ကိုဘားမားနဲ့အမေရိကန်လူထုကိုစားဆုတောင်းမေတ္တာပို့သတဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီဇင်ဘာလ31ရက်နေ့ဇွဲနဲ့တဝင်လွှာပေးပို့တာပါ။68ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ဟာတမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးတဲ့အချိန်ဖြစ်တဲ့ကြောင်းပထမချိန်မဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမှုပြပြင်ပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကင်နိုင်ခဲ့ကြတဲ့အကြောင်းတဝန်လွှာမှာဖော်ပြထားပါတယ်။အဲ့ဒီပန်းတိုင်တွေကိုချီတက်တာမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံမြဲထောက်ခံသွားမှာဖြစ်တဲ့အကြောင်းဒီမိုကရေစီအဆောက်အဦတွေခိုင်မာရေးလူ့အခွင့်အရေးတိုးမြှင့်ကာကွယ်ရေးနဲ့ကျေပြန့်ပြီးအားလုံးအကျိုးရှိစေမယ့်စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲမစ္စတာကယ်ရီရဲ့တဝန်လွှာမှာဖော်ပြထားပါတယ်။မြန်မာပြည်သူလူထုတရလုံးလာမယ့်နှစ်သစ်မှာငြိမ်းချမ်းသာယာဝါပြောပြီးဘေးရန်ကင်းဝေးကြစေဖို့လဲစုမုံကောင်တောင်းထားပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်ရဲ့စံချိန်တင်ဆိုးဝါးနေတဲ့လေထုညဉ့်ညံ့မှုကိုရှင်းချဖို့ရည်ရွယ်တဲ့စံတမ်းမှုတစ်ခုကိုနှစ်တင်မှာစတင်လိုက်ပါရယ်။မကနန်ကားနံပါတ်နဲ့ကားရီကို New Delhi မြို့တော်မှာဒီကနေ့ကစပြီးတော့မကနန်နဲ့ရက်တွေမှာပဲမောင်းခွင့်ပြုပါတော့တယ်။စုံကနန်ကားနံပါတ်တွေနဲ့ကားရီကတော့စုံကနန်နဲ့ရက်တွေမှာပဲမောင်းလို့ရပါတော့မယ်။လက်မကြီးတွေပေါ်မှာကိုပိုင်ရင်တွင်နေသွားအောင်ပိတ်ဆို့နေတဲ့လမ်းတွေရှင်းအောင်နဲ့လေထုညဉ့်ညံ့မှုရှင်းချစေရေးအထောက်အကူပြုစစ်ဖို့အတွက်ရည်ရွယ်တဲ့ဒီစံတမ်းမှုကို January 2025ရက်နေ့အထိနှစ်ပတ်ကြာပြုလုပ်မှာဖြစ်ပါတယ်။ရင်စီကန်းတွေကိုရင်မောင်းသမားတွေဒီကနေ့လိုက်နာတဲ့ပုံပေါ်ပါရဲ။ခုချိန်မှာနေ့တကူယုံပဲ့ရမှုအကြောင်းတွေယုံတွေပိတ်ထားပြီးဒီကန့်သက်ချက်တွေကိုရင်မောင်းသမားတွေဘလောက်စီကန်းလိုက်နာမလဲဆိုတာစောင့်ကြည့်အောင်မှာဖြစ်တယ်လို့လဲရှုမြင်နေကြတာပါ။တန်းနဲ့ချီတဲ့ရင်တွေမြို့ထဲကလမ်းတွေပေါ်မှာပိတ်ဆို့နေတဲ့အချက်တွေကြောင့်အပါအဝင်ညူဒီလီကိုကမ္ဘာလေထုညဉ့်ညံ့မှုအစိုးဆုံးမြို့အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO က2014မှာသတ်မှတ်ခဲ့တာဖြစ်ပါရဲ့ရှင်။
အကြံဖက်ဝါရောက်ကိုမဆုံးမနစ်ဆွဲကင်သူတွေလို့တရားရုံးတွေကသတ်မှတ်ထားတဲ့လူ6ယောက်ကိုပါကစ္စတန်စစ်ခုံရုံးတွေကနေတည်တံချမှတ်လိုက်ပါတယ်။အဲ့ဒီလူတွေထဲမှာအယ်ကိုင်ဒါစစ်သွေးကြွတွေဦးနဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တယောက်ပါတယ်လို့ပါကစ္စတန်စစ်ဘက်ကဒီကနေ့ပြောပါတယ်။အဲ့ဒီလူတွေကိုဘယ်တော့ဒါမှမဟုတ်ဘယ်နေရာမှာတည်တံစီရင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2014ခုနှစ်မှာပယ်ရှော်မျိုးကကြောင်းကြောင်းကိုအကြံဖက်ဝါရကင်ဆွဲသူတွေဝင်တိုက်ပြီးကလေး134ယောက်ကိုတပ်ပစ်ခဲ့ပြီးတဲ့နောက်ပိုင်း2008ခုနှစ်ကတည်းကတည်တံစီရင်တာကိုဆိုင်းငံ့ထားတာပါကစ္စတန်ကပြန်ရုပ်သိမ်းထားပါတယ်။စစ်ခုံရုံးတွေဟာမျှတတဲ့တရားခုံရုံးတွေရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးလို့ဝေဖန်သူတွေကပြောပါတယ်။2015ခုနှစ်တွင်လူပေါင်း326ယောက်ကိုပါကစ္စတန်မှာတည်တံစီရင်ခဲ့ပါတယ
်။သတင်းထောက်အဖြစ်အတိမပြုလက်မှတ်ကိုတက်တန်းတိုးပေးဖို့တရုတ်အစိုးရကညှင်းပယ်ခံရတဲ့ပြင်သစ်သတင်းထောက်တဦးဟာတရုတ်နိုင်ငံကနေထွက်ခွာသွားပါပြီ။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရှီကျင်းဒေတာဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုဝေဖန်ထားတဲ့ဆောင်းပါးသဘုံနဲ့ပတ်သက်ပြီးသူ့ရဲ့သတင်းထောက်အတိမပြုလက်မှတ်ကိုတက်တန်းတိုးပေးဖို့ညှင်းပယ်ခံရတာပါ။Lobs တရင်ပတ်စင်မဂ္ဂဇင်းအတွက်နိုဝင်ဘာလ18ရက်နေ့ကရေးခဲ့တဲ့ဆောင်းပါးဟာအကြမ်းဖက်ဝါဒနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်တဲ့အပေါ်အားပေးထောက်ခံတယ်လို့သတင်းထောက်ဦးဆူလာကော်ဒီယာကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဆွဆွဲခဲ့တာပါအကြမ်းဖက်ဝါဒကင်ဆွဲသူတွေပြင်သစ်နိုင်ငံပါရီမြို့တော်ကိုတိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေနဲ့အတူတသားရဲရှိပါတယ်လို့တရုတ်အစိုးရကပြောတာဟာရှီကျင်းဒေတာဆိုင်ရာမူဝါဒအပေါ်နိုင်ငံတကာထောက်ခံမှုရဖို့ကြိုးစားတာလားဆိုပြီးတော့လေကူဒီယာကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ် ရှီကျင်းဒေသကမွတ်စလင်အများစုဖြစ်တဲ့ဝီဂါရီရဲ့မကြာသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေဟာသူတို့ရဲ့ဘာသာရေးယုံကြည်ကိုးကွယ်မှုအပေါ်တရုတ်အစိုးရရဲ့ပြင်းထန်တဲ့ကတ္တမှုတွေကြောင့်ဖြစ်တယ်လို့ဂေါ်တီးယားကရေးထားပါတယ်။တရုတ်မှာဆက်နေခြင်းနဲ့ဆိုရင်ဂေါ်တီးယားအနေနဲ့ဆောင်းပါးကိုပြန်ဖြုတ်ပါလို့တရုတ်အစိုးရကတောင်းဆိုပါတယ်။သူ့ပေါ်ဆွဆွဲချက်တွေဟာအတိတ်ပဲမဲ့ပြီးသူ့လောက်ရကိုသူ့လောက်တာဖြစ်တယ်လို့ပြောပြီးတော့ဆောင်းပါးကိုဖြုတ်ပေးဖို့ဂေါ်တီးယားကညှဉ်းဆန်းခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကထုတ်တဲ့ရေနံစိမ်းတွေပြပတင်ပို့ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းလိုက်ပြီးသတင်းပတ်ပိုင်းအတွင်းမှာပဲဆယ်စုနှစ်လေးခုအတွင်းပြပတင်ပို့တဲ့ပထမဆုံးအတုပ်အမေရိကန်ရေနံစိမ်းတွေတက်ကဆပ်ပြည်နယ်စိတ်ကမ်းတစ်ခုကနေကြာသပတေးနေ့ကထွက်တော်ပါပြီ။ဆွစ်ဇာလန်ကုန်သွယ်ရေးကုမ္ပဏီ Vital Group ကိုရောင်းထားတဲ့တက်ကဆပ်ပြည်နယ်တောင်ပိုင်းကိုနိုကိုဖိလစ်စ်ရေနံတွင်းတွေကထွက်တဲ့ရေနံစိမ်းကိုပို့တာပါ။အာရဗ်ရေနံပိတ်ပင်ကန့်သတ်ချိန်ကာလ1980ပြည့်နှစ်လပိုင်းတွေတုန်းကချမှတ်ခဲ့တဲ့ရေနံတင်ပို့ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းတဲ့ဥပဒေတရက်ကိုသမရဘရကိုဘာမာကဒီလအစောပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပါ1983ခုနှစ်မှာစတင်တဲ့အာရဗ်ရေနံပိတ်ပင်ကန့်သတ်ချက်ဟာကမ္ဘာနိုင်ငံရေးနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်မှာရေတိုရေရှည်တက်ရောက်မှုအများအပြားဖြစ်ခဲ့ပါတယ်1984ခုနှစ်မှာပိတ်ပင်ကန့်သတ်ချက်အဆုံးသတ်ချိန်မှာတော့ကမ္ဘာရေနံစင်းနှုန်းဟာဒဇီကို3ဒေါ်လာကနေ12ဒေါ်လာအထိတက်သွားခဲ့ပါတယ်အမေရိကန်ရေနံစိမ်းစင်းနှုန်းတွေလည်းတိတိတသာတက်သွားပါတယ်။အခုအချိန်မှာတော့ရေနံစိမ်းတစ်စီကို38ဒေါ်လာပတ်ဝန်းကျင်လောက်ရှိနေပါပြီခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါ။ View မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ View မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို View Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.viewnews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြန်မြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့2016ခုနှစ်အတွင်းပြည်သူတို့ရဲ့မျှော်လင့်ချက်တွေကိုကြားကြရမှာပါ။ဒီနှစ်ဟာ2016ခုနှစ်နှစ်သစ်ရဲ့ပထမဦးဆုံးနှစ်ဖြစ်ပါတယ်။ပြည်သူတွေအနေနဲ့နှစ်သစ်ကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဖျက်ဆီးလို့ကြပြီးစီးပွားရေး၊စားဝတ်နေရေးတွေတိုးတက်လာဖို့မျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းနောက်မှတင်ပြလင်းကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။မြန်မာပြည်သူတွေအနေနဲ့ခရစ်နှစ်2016ခုနှစ်ကိုကူးပြောင်းသွားပြီဖြစ်တဲ့ဒီနေ့ပထမဦးဆုံးနေ့နှစ်စံတရနေ့ကနေတစ်နှစ်ပတ်လုံးအေးအေးချမ်းချမ်းဖြတ်တန်းနေလိုကြပါတယ်။နှစ်သစ်မှာအဆအဆအရာရာအဆင်ပြေချုံးမွေ့ကြပြီးစိတ်ချမ်းချမ်းသာသာနဲ့နေထိုင်သွားစေလိုတယ်လို့စံကြောင်းမြို့နယ်မှာနေထိုင်တဲ့ဦးကူကူကအခုလိုပြောဆိုလိုက်ပါတယ်
။ပြည်သူတယောက်နေရတာအားလုံးလူတိုင်းလူတိုင်းစိတ်ချမ်းသာကိုချမ်းသာနဲ့ကောင်းကောင်းမွန်မွန်သွားပါစေအဲ့ဒါကိုပဲအဓိကမျှော်လင့်ပါတယ်လူတိုင်းလူတိုင်းလည်းဒီလိုဒုက္ခဆင်းရဲဒုက္ခတွေရောက်နေတယ်ဒုက္ခဒုက္ခမျိုးမျိုးဖြစ်နေတယ်အဲ့ဒါလေးတွေအားလုံးကောင်းစေချင်တယ်ဒါကိုအဓိကမျှော်လင့်ပါတယ်ကျွန်တော်ကတော့
မြောက်ကလာမြို့နယ်ကကိုဝင်းသိန်းဦးကတော့မြမပြည်သူတွေအားလုံးနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ဖြတ်တန်းစေလို့တယ်လို့ပြောပါတယ
်2016ကိုစိတ်ချမ်းသာပျော်ရွှင်နဲ့ပြည်သူတို့မစူမညံဘူးအကုန်လုံးစိတ်ချမ်းသာနဲ့ပျော်ရွှင်လို့နေစင်အောင်မြင်ကြတယ်
တိုင်းပြည်တွင်မှာလည်းတည်တည်ငြိမ်ငြိမ်ရှိနေပြီးပြည်သူလူထုအတွက်ကောင်းမွန်တဲ့ပြောင်းလဲမှုတွေဖြစ်စေချင်နေတာကတော့ဈေးတယ်မှလှလှဝင်းဖြစ်ပါတယ်
။အခုဒီမြန်မာနိုင်ငံကအေးချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်ဖြစ်ပြီးတာပါပဲ။ကိုကိုကလည်းဘာဖြစ်လို့လဲဆိုတော့လူထုတွေအပြည့်ကောင်းကျိုးရှိရတော့ပြီးတော့ပဲဘယ်သူမှဆိုပါပဲဘယ်သူမှမြည်သူမဆိုအုတ်ချုပ်တာကတော့ဘယ်သူအုတ်ချုပ်တယ်ပြောအုတ်ချုပ်တယ်ဆိုတာကတော့အဲ့လိုမျိုးတော့မရှိပါဘူး။ဘာလို့လဲဆိုတော့ကိုလူတွေနေဖို့မှုထိုင်မှုပေါ်မှုတည်ပြီးတော့ပါလေ။ကောင်းကျိုးပြည့်ရပြီးတာပါပဲ။မြေတူမဆိုးရဲလို့တော့မခွဲခြားပါဘူး
။ကြီးမြင့်နိုင်တစ်ဖက်ကမ်းမှာနေထိုင်တဲ့စိုက်ကားဆရာကိုကျော်ဦးကတော့စားဝတ်နေရေးပိုပြီးအဆင်ပြေပြေရှိစေချင်တယ်လို့ပြောပါတယ်
။စီးပွားရေးကတော့အဆင်ပြေတာပဲလိုချင်တာမဟုတ်ကိုတွေကတော့ကိုမရှိစင်းတဲ့သားဘွားနဲ့ဒီလိုပဲစိုက်ကားရုံးကနေဆိုင်ပြည်ပြည်လေးလေးနဲ့လှုပ်လှုပ်လှုပ်စားဘွားဆိုပေမဲ့ကိုလှုပ်တဲ့ဥစ္စာကအဆင်ပြေအောင်တော့အားမျိုးလိုမျိုးလင်းပါ။လက်ရှိဥစ္စာကဘာမှမသိသေးဘူးလေ။ပြောင်းလဲမှုကလည်းဘာမှမမြင်သေးပါဘူးဒီတိုင်းပဲရှိနေသေးတာပဲလောဆယ်ရတော့
နောက်ထပ်စီးပွားရေးကြက်တဲတာတွေကိုရော့ကျသွားစေလို့သူကတော့မြောက်ဥကလာမြို့နယ်ကကိုဝင်းသိန်းဦးပါ
စီးပွားရေးပေါ့လူတိုင်းစားအကုန်လုံးအတူတူပဲပေါ့စားဝင်တွေအကုန်လုံးဆင်ပြေရမယ်သူစီးပွားရေးတဲ့သူ့လုပ်ငန်းနဲ့သူတို့တော့အကုန်လုံးဆင်ပြေဖို့ပဲပေါ့မကြက်သေးတာပေါ့ဘယ်လိုပဲဖြစ်နေဖြစ်သူတနေ့2000စီးစားတော့ရတဲ့လူကလည်းတနေ့2000ပုံမှန်2500တော့ရသွားရင်စက်ကျန်းတာလည်းပျော်ရှင်မှုပေါ့လူစိတ်တန်းစိတ်ချမ်းသာဖို့ပဲရည်ကြည်တယ
်။အုတ်ချုပ်ရည်ပိုင်းနဲ့ပတ်သက်လို့နှစ်သစ်မှာတိုးတက်မှုတွေရှိစေလိုတယ်လို့စမ်းချောင်းမြို့နယ်ကဦးကူကူကအခုလိုပြောပါတယ်
။2015အုတ်ချုပ်ရည်ဆော်ကားတာတော့မဟုတ်ဘူး2015အုတ်ချုပ်ရည်ပိုင်းမှာနည်းနည်းလေးဟိုဟာဖြစ်တဲ့ပုံမှာ2016အုတ်ချုပ်ရည်ပြောင်းလာရင်တော့ဒီအုတ်ချုပ်ရည်ပြောင်းလာတဲ့ပုံကအများကြီးကောင်းသွားမယ်လို့ကျွန်တော်မျှော်လင့်တယ်။
ဟို2015မှာအုပ်ချုပ်ရေးမကောင်းခဲ့ဘူးဆိုတော့ပြောတာမဟုတ်ဘူး2015အုပ်ချုပ်ရေးမှာနည်းနည်းလေးဟိုမဖြစ်လာတဲ့အဆင်မပြေမှုလေးတွေရှိလာတယ်ဒီ2015အဆင်မပြေမှုတွေကိုဒီတက်လာတဲ့2016အစိုးရကကောင်းကောင်းမွန်မွန်ဖြည့်ဆည်းပေးမယ်လူထုတွေလည်းကောင်းကောင်းမွန်လိုက်နာမယ်ဆိုရင်2016ကတအားလုံးအတွက်ကောင်းမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ခရစ်နှစ်ဟောင်းကုန်ပြီးနှစ်သစ်ကူတဲ့အချိန်မှာမြမပြည်သူလူထုအနေနဲ့လူမှုရေးစီးပွားရေးနဲ့ကဏ္ဍစုံမှာတိုးတက်လာပြီးနှစ်သစ်ကိုအေးအေးချမ်းချမ်းနဲ့ဖြတ်သန်းနေခြင်းကြပါရဲ့ရှင်
။မတင်ကြီးလင်းစူးစီတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့ကံကြမ္မာဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွက်2016ခုနှစ်ဟာကောင်းခြင်းအဖျက်ဖျက်ဖြစ်ထွန်းစေမဲ့နှစ်သစ်ဖြစ်ပါတယ်လို့နှစ်ခဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟောကိန်းထုတ်ပါတယ်။မြန်မာပြည်သူပြည်သားတွေအတွက်အကျိုးပြုမဲ့အစိုးရတည်တရားကိုငြိမ်းငြိမ်းချမ်းချမ်းဖွက်စည်းနိုင်မှာဖြစ်ပြီးလူမှုရေးစီးပွားရေးရာတိုးတက်ဖြစ်ထွန်းမှုတွေစောင့်ကြည့်မဲ့နှစ်တစ်နှစ်ဖြစ်ပါတယ်လို့နက္ခဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟောကိန်းထုတ်တယ်လို့သတိထားရမှာတွေကတော့ရာသီဥတုဘေးဒဏ်ယောဂဘယဘေးနဲ့တရားဥပဒေစိုးမိုးရေးပိုင်းမှာလက်ပေးလက်ယူမှုတွေများပြားလာနိုင်တယ်လို့လည်းဆိုပါတယ်2016ခုနှစ်မြန်မာနိုင်ငံအတွက်နှစ်ကျူဟောကိန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင်
2016ခုနှစ်ဟာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုပြားလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ။ January လတည်းနေ့ဟာစောင့်ကြာနေ့နဲ့စတယ်။စောင့်ကြာနေ့ဆိုတာက Venus စောင့်ကြာနတ်ဒေဝီကိုကိုးစားပြုတယ်။2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သောမဟုတ်မိခင်တို့ရဲ့သဘာဝသွားမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်နဲ့ဖြစ်တဲ့မြန်မာနိုင်ငံပါဝင်ကမ္ဘာသီးသီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွားတွေဟာလာမဲ့2016ခုနှစ်မှာသွမ်းပကကြီးမသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့သူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိမဲ့နှစ်တစ်ခုဖြစ်တာလေ2016ခုကဏ္ဍတစ်လုံးနဲ့ဖြစ်သွားရင်နံပါတ်6ကနေရတယ်နံပါတ်6ကကဏ္ဍတို့ရဲ့အရှင်းမြင့်ဆုံးနံပါတ်တစ်ခုဖြစ်ပြီးတော့အောင်မြင်မှုတွေရဲ့အမြင့်မားဆုံးအကြောင်းအရာတစ်ခုရဲ့အဆုံးနောက်တစ်ခုရဲ့အစကိုစတင်မှုတွေရှင်းလင်းပြရတဲ့နံပါတ်ဖြစ်တဲ့အတွက်အပြောင်းလဲတစ်ခုနဲ့အဖြစ်တစ်ခုကိုစတင်နိုင်တယ်အဟောင်းတို့ရဲ့အဆုံးကိုဒီတစ်နှစ်တာအတွင်းဆုံးသက်ပြီးတော့လာမယ့်အနာဂတ်ရဲ့ကောင်းခြင်းပြပြကိုစတင်ဆက်ဆောင်သွားမည်ဖြစ်တဲ့ဖြစ်ပေါ်မဲ့မြန်မာနိုင်ငံရဲ့နာဂတ်ကအရှိမတရှိနေပါလေ။လုပ်ငန်းရေးရာစီးပွားရေးရာပြပြလူသားရေးမှာအခက်အခဲမြင်ရရှိစေအားလုံးမှာအပြေရှားနိုင်တဲ့နေထိုင်နဲ့ကောင်းသောအနာဂတ်ကိုဖန်တီးနိုင်တဲ့ကံကြမ္မာတွေနိုင်ငံသားအသီးသီးမှာကိုယ်စီကိုယ်ကပိုင်ဆိုင်ကြပါလိမ့်မယ်။ကောင်းသောအထောက်အကူတွေကိုလည်းရရှိပါလိမ့်မယ်။မင်းဆိုရတဲ့ပြည်သူကြဖြစ်ပေါ်မဲ့ပဋိပက္ခတွေငြိမ်းချမ်းတယ်။လောကသားဒီဒီမှာစီးပွားရေးလောကမှာပုံမှန်တက်ပို့ပြီးတော့မြန်မာလာတဲ့စီးပွားရေးနေသားရှိမယ်။ကုန်စင်လုံးနေသားတော့ပုံမှန်တက်တဲ့နေသားရှိတဲ့ကစားကြီးမားသောကုန်စင်လုံးပဋိပက္ခမရှိပါဘူး။ဒါပေမဲ့ဒီတစ်နှစ်တာကာလတော်တွင်းမှာဧပြီလ20နဲ့မေ20က20162016 September 20နဲ့ October 20ကြားမှာသဘာဝအမြင်လေးတွေကိုတော့အနည်းငယ်သတိရှိရမှာဖြစ်ပါလေ။ Number 4လွှမ်းမိုးတဲ့အချိန်မှာမီးဘေးဥပအမြင်ကိုတစ်ချက်ငလျင်ဘေးဥပအမြင်ကိုတစ်ချက်အပူနှိုင်းလွှမ်းမိုးကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးဥပအမြင်ကိုတစ်ချက်သတိထားမှာဖြစ်ပါလေ။နိုင်ငံရေးနေသားမှာတော့2016ခုနှစ် January 27နဲ့ February 19ကြားမှာတစ်ချက်March 27နဲ့ April 20ကြားမှာတစ်ချိန်ထူးခြားတဲ့အကြောင်းလေးနဲ့ကောင်းသောနေသားတွေရှိပြီးမြန်သားစွာလွှဲပြောင်းမှုနဲ့အစိုးရအပိုင်းမှာအမျိုးသမီးတို့ရဲ့အာဏာသွားမှုနဲ့ဆိုတော့ဒေါ်ဆန်းစုကြည်ရဲ့အနေထားမြန်မာတဲ့နေသားတွေကိုရောက်တယ်လို့ NLD ရဲ့သွားမှုမှုရဲ့နေသားကလည်းကောင်းသောပြည်သူလူထုအပေါ်မှာအကျိုးပြုနိုင်တဲ့အစိုးရတစ်ခုကိုဖွဲ့စည်းနိုင်ပါလိမ့်မယ်။အခြားသောအတွေ့အကြုံရှိသူတွေလည်းအစိုးရပြည်သူတွေပါဝင်ပြီးတော့ထောက်ကူပြုမဲ့နှစ်တစ်ခုဖြစ်တဲ့မြတ်တာနှစ်ဖြစ်ပါလေ။တယောက်သောသူတယောက်ချင်းပေါ်မှာနောက်တယောက်သောသူကကတဲ့ရက်တဲ့လုံးမယ်ဆိုတဲ့အနေထားတော့မတွေ့ပါဘူး။ဒီနှစ်ဒီကာလအတွင်းမှာတော့ပညာရေးရာပိုင်းခြားတွေမှာနိုင်ငံတကာစစ်မှုသွားမိုးမဲ့အနေထားတိတော့မရောက်နိုင်ကြစား နိုင်ငံတကာရဲ့အထောက်အကူတွေကိုရယူနိုင်ပြီးတော့အစကနေပြန်ပြီးတော့လမ်းကြောင်းတွေပေါ်ပြီးတော့လမ်းကြောင်းမှန်တွေပေါ်ကစားစားရောက်လာပါလိမ့်မယ်။ကျမကြီးနေသားပိုင်းမှာတော့အားလုံးရဲ့ကျမကြီးမှာအနည်းငယ်သတိထားရမယ်။ခါတိုင်းနဲ့ပူပြီးယောဂဝေဒနာလေးတွေဖြစ်ပေါ်မှုလေးတွေရှိမယ်။အထူးသဖြင့် 2016 January March May June October မှာယောဂဝေဒနာလေးတွေ outbreak လို့ကျန်ပွားမှုယောဂပိုးလေးတွေဖြန့်ကျက်မှုလေးတွေကဘာနဲ့နဲ့ဖြစ်ပေါ်မှုကကဘာမှအစ်စ်တစ်စ်မြန်မာနိုင်ငံသို့ကူးလာလေးတွေဖြစ်တတ်တယ်။ဒါပေမဲ့လည်းကြီးမားတဲ့ညာဆွေးရကြောက်စရာကြောင့်မရှိပါ။စည်ရည်နေသားပဋိပက္ခငြိမ်းချမ်းမှုဘက်ကိုလွှဲမယ်။ငြိမ်းချမ်းမှုအပြည့်တော့မရပါ။မြန်မာနိုင်ငံမှာရှိနေတဲ့စင်မီငြိမ်းချမ်းမှုကတော့ခါတိုင်းနှစ်တဲ့ပိုပြီးတော့ရော့ချသွားပါမယ်။ငြိမ်းချမ်းမှုအတွက်ဆောင်ရွက်မှုအတိုင်းတာမှာ40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိကောင်းသောနေသားပဲသို့ရောက်မယ်အပြည့်အဝရာကျင်းတော့မရှိနိုင်သေးပါအနာဂတ်ရဲ့နေသားတန်ရည်ပြည်နေသားမှာတရားဥပဒေစွန့်မိုးရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာတော့ခါတိုင်းနဲ့ပူပြီးတော့အရှင်းပြေလာမယ်ဒါပေမဲ့လက်စားချင်းပြဿနာတွေကတော့ပတ်ရောက်ချင်းမရှိဘူးငြိမ်းသက်ချင်းလည်းမရှိဘူးပို၍တိုးပွားလာစရာအကြောင်းရှိတာဆိုသတိထားရမယ်နှစ်တခုဖြစ်ပါလေဒီနေ့ဒါအတွင်းကံကောင်းခြင်းများရရှိဖို့တဲ့တူတဲ့တူမြတ်တာတာပြီးတော့အလုံးညီညွတ်စွာနေကြဖို့ပါပဲကျေးဇူးတင်ပါတယ
်နေခဘေးရင်ပညာရှင်စန်းစာနေဖို့ကိုမတ်တိန်ထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြည်ပြချင်းခုနိုင်မှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့ဝိညာဉ်ဆိုင်ကြီးအကြောင်းကိုတင်ပြပေးပါမယ်။ဝိညာဉ်လောကကိုလှည့်စားဖို့အတွက်ဆောက်လုပ်ထားတဲ့ဝင်းချက်စတာလျော့ဝက်စန်းကျဲစံအင်ကြီးဟာအကွက်ကောက်များတဲ့ခမ်းမကြီးတွေထူးဆန်းတဲ့အပြင်စင်တွေနဲ့တိစောက်ထားပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာရှိတဲ့ဒီသမိုင်းဝင်စံအင်ကြီးရဲ့အတွင်းပိုင်းတွေကိုတွားရောက်ကြည့်ရှုပြီး VOA သတင်းတော့လင်းရန်နဲ့ဂျိုးဆက်မော့ကတိုကသတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
်အခမ်းအောင်160ပါဝင်တဲ့ဝစ်တိုရီယာပုံစံဝင်းချက်စတာစံအင်ကြီးဟာထောင်ချောက်တကားတွေဝင်းကဘာလိုခမ်းမကြီးတွေဘယ်နေရာမှမရောက်တဲ့လှေကားတွေနဲ့စောက်ထားတာပါဒီမှာအလုတ်လုတ်တဲ့သူတွေကတော့အိမ်ထဲကိုဝင်လာနဲ့ကြောရိုးတလျှောက်စိမ့်သွားတာကိုခံစားရမယ်လို့ပြောတယ
်ဒီအိမ်ကြီးထဲမှာဆွဲရင်တမျိုးမျိုးရှိနေရဲ့လို့ထင်ပါတယ်ဝင်းငင်မဲ့ဖြစ်ဖြစ်ကျွန်မစိတ်ထင်တာပဲဖြစ်ဖြစ်ပေါ့လေဒီထဲမှာတခုခုရှိနေတာပါ
and it doesn't work
ဒီ organ ကြီးကအလုံးမလုတ်တော့ပါဘူးဒါပေမဲ့ဒီခန်းထဲမှာ organ အတန်ကြားနေရတယ်လို့တချို့လူတွေကပြောကြပါတယ
်ဒီဆိုင်အင်ကြီးဟာ Winchester Rifle တနက်ကိုထုတ်လုပ်သူရဲ့သားဖြစ်သူ William Winchester ရဲ့မိန်းမဖြစ်သူ Sarah Winchester ရဲ့နေအိမ်ဖြစ်ပါတယ်သူတို့လင်မယားဟာအတော်လေးကိုကန်ဆိုးခဲ့တာပါသူတို့ရဲ့သမီးလေးဟာမွေးရပါယောဂါနဲ့ကလေးဘဝမှာတင်သေဆုံးသွားခဲ့ရတယ်လို့ယောက်ျားဖြစ်သူဟာလည်းအဆုံနာ TV ယောဂါနဲ့အချိန်မတိုင်ခင်သေဆုံးသွားခဲ့ရတာ
spiritualist advised her that all the spirits
ဒါနဲ့ပဲသူကအဲ့ဒီအချိန်ကတခြားသူတွေလို့တလူပဲအကြမ်းမြင်ဆီယာမကိုခေါ်မိတိုင်ပင်ခဲ့ပါတယ်အဲ့ဒီအကြမ်းမြင်ဆီယာမက Winchester Rifle တနက်ကြောင်တည်ခဲ့တဲ့သူတွေရဲ့ဝိညာဉ်တွေကသူ့ကိုခြောက်လန့်နေတာလို့ပြောပါတယ်အဲ့ဒါကြောင့်နောက်ဖက်ကခီးသွားပြီးတော့ဒီဝိညာဉ်တွေခြင်နဲ့အောင်အိမ်တလုံးစောက်ပေးရမယ်အဲ့ဒါဆိုရင်အားလုံးအဆင်ပြေသွားမယ်လို့ပြောပါတယ
်ဒီအကြမ်းမြင်ဆီယာမရဲ့စကားကို Sarah Winchester ကနားထောင်ခဲ့ပါတယ်အချိန်နဲ့ငွေအများကြီးရှိတဲ့သူဟာ ဆန်ဟိုဆေးမှာအခြေချနေထိုင်ပြီးလူ22ယောက်ကိုငားရမ်းခဲ့တယ်လို့ဝိညာဉ်ရေးအတွက်အိမ်ကို1884ခုနှစ်ကစပြီးတည်ဆောက်ခဲ့ပါတယ်။ဒီအိမ်ကြီးကိုဆောက်လုပ်ခဲ့တဲ့38နှစ်အတွင်းလှဖြတ်တန်း၊တန်ရိုက်တန်း၊တဲခင်းတန်းတွေဟာဘယ်တော့မှရက်မသွားခဲ့ပါဘူး။ဒီအိမ်ကြီးအတွင်းကိုအဲ့မန်နေဂျာဂျန်နာဘုံမင်းစာလိုက်ပြခဲ့ပါတယ်။
We have doors to walls.
ဒီဆိုင်အင်ကြီးအတွင်းကထူးဆန်းတဲ့နမူလာလေးတွေကိုနည်းနည်းပြရရင်နယံကြီးပိတ်နေတဲ့ဒီလိုမျိုးတကားတွေဘဲမှမရောက်တဲ့တကားတွေမျက်နှာချက်ကိုရောက်တဲ့လှေကားတွေထူးဆန်းတဲ့ဟာတွေကြီးပါပဲဒီမှာတွေ့ရတဲ့အထူးဆန်းတွေကိုမအံ့ဩတော့ပါဘူ
းလျှို့ဝှက်လမ်းကြောင်းတွေစမ်းပြတဲ့လမ်းအပိတ်တွေကနေရာအနှံ့ပါပဲဒီအထဲမှာမှတကားတစ်ခုကပိုပြီးစမ်းနေပါတယ်မဖွင့်ငင်အထိကတော့အန်နီယမရှိတဲ့ပုံစံမျိုးဖြစ်ပြီးဖွင့်လိုက်တာနဲ့73ပေလောက်မြင့်တဲ့နေရာကနေပြုတ်ကျသွားနိုင်တာကိုတွေ့ရမှာပါကံမကောင်းဘူးလို့တချို့ကယူဆထားတဲ့နံပါတ်73ကိုဒီအိမ်ကြီးထဲမှာထက်ခါတုံးထားတာကိုတွေ့ရမှာပါလေကားတွေဟာအထက်73တက်နက်နက်ချက်မှာအကွက်73ကွက်ရေချိုးကန်73ခုကိုဆိုင်အိမ်ကြီးထဲမှာတွေ့ရမှာပါဆာရာဝင်းချက်စတာအနေနဲ့ဘာကြောင့်နံပါတ်73ကိုကြိုက်တယ်လဲမသိရပေမဲ့ဖြစ်နိုင်တာကတော့အကြမ်းမြင်ဆီယာမကဝိညာဉ်နေနဲ့ဆက်သွယ်ပြီးသူတိလာတဲ့အတိုင်းလှုပ်ခိုင်းတာဖြစ်နိုင်ပါတယ်။လာလေသူတွေကတော့တရေချောက်တဲ့ဆန်အိမ်ကြီးရဲ့နောက်ကျောင်းကြောင့်တော့မကြောက်ကြပါဘူး
။ဒီဆန်အိမ်ကြီးကရင်သက်ရှုမဆရာပါပဲ။နေရံတွေမျက်နှာချက်တွေတစ်သားထွေးလက်ရာတွေပါ။အ
ဲဟောဆရာကြီးပါ။ရာဇဝင်ထဲကိုရောက်သွားတယ်လို့ဖြစ်ပြီးအရင်နှုန်းကဘာတွေခံစားခဲ့ရလဲဆိုတာကိုသိမြင်ခံစားရပါတယ်။
Like you don't know what to expect. You don't know what to expect. You don't know what to expect. You don't know what to
expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You
don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect.
You don't know what to expect. You don't know what to expect. You don't know what to expect. You
don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know what to expect. You don't know whatကျမအတွက်ကတော့သူတို့ကိုဒီနေရာမှာကြိုဆိုပါတယ်
။တရေရှိရှိမရှိရှိလာရောက်လဲပတ်သူရာပေါင်းများစွာကဒီဆန်အိမ်ကြီးရဲ့တမိုင်းနောက်ခံအကြောင်းလာရောက်လေးလာကြသလိုထူးဆန်းတာတွေကိုလည်းလာကြည့်ကြပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာရှိတဲ့ဝိညာဉ်ဆိုင်ကြီးအကြောင်းကိုကိုငိမ့်ချန်းကပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့လာမယ့်စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
2016ခုနှစ်တည်းရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွတ်တော်အသည့်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ငားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်တည်းနဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညဒရယ်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12323822555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညထားရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ VOA American တန်ရဲ့ထားရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညကြပါရှင်ဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍနဲ့တိုက်ပံတဲ့နှီးပညာကဏ္ဍအပြင်သုရဆုံလင်းအမေရိကန်တခွင်မှာကြားကြရမှာကတော့
ဒီကတော့ကျွန်တော်တို့ဒီရင်ဆိုင်တွေ့ကြုံနေရတဲ့မပါဒီရဲ့ပညာရေးအခြေအနေနဲ့နေစားဒီသားလာမှာဟိုဖြစ်ပြနေတဲ့နိုင်ငံရေးအခြေအနေရဲ့ပညာရေးလောကကိုပြန်လည်ပြီးတော့ထူထောင်နိုင်ဖို့ရအလုံးကဒီမှာရှိတဲ့
ကိုစောနေတာဝင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့အရင်ဦးဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့2016ခုနှစ်မှာမြန်မာအမျိုးသမီးတွေရဲ့အခွင့်အကဏ္ဍဟာပုံမှန်မြင့်မားလာမယ်လို့ဟောကိန်းထွက်ပေါ်နေပါတယ်လက်တွေ့မြန်မာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်အခြေအနေဘယ်လိုရှိသလဲဆိုတာကိုဒီတစ်ပတ်အမျိုးသမီးများကဏ္ဍမှာဒေါ်လလသန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to
Let's talk ဆက်ဆိုကိုနေဟာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုဖျားဖျားလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ။ဇန်နဝါရီလတည့်နေ့ဟာသောက်ချာနေ့နဲ့စတယ်။သောက်ချာနေ့ဆိုတာက Venus သောက်ချာနတ်ဒေဝီကိုကိုးစားပြုတယ်။2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သို့မဟုတ်မိခင်တို့ရဲ့သဘာဝလွှမ်းမိုးတဲ့အစိုးရကနေအောက်ချုပ်မဲ့အနာဂတ်နှစ်ဖြစ်တယ်မြန်မာနိုင်ငံပါဝင်ကမ္ဘာသီးသီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွမ်းအားတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမားသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့လူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောအကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါလေ
မင်္ဂလာနှစ်တည်ပါအဲ့ဒါကတော့မြန်မာနိုင်ငံမှာနိခရဗိဒပညာရှင်ဆန်ဇာနီဘူက2016နှစ်တွေဟော့ကင်းထုတ်ရမှာဒီနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းချင်းဖျားဖျားဖြစ်ထွန်းမဲ့နှစ်ဖြစ်တယ်လို့အမျိုးသမီးတွေစမ်းထားမဲ့နှစ်ဖြစ်တယ်လို့သူ့ရဲ့ဟော့ကင်းကနေကောက်နှုတ်တင်ပြခဲ့တာပါဆရာဆန်ဇာနီဘူဟော့ကင်းထုတ်ခဲ့တယ်လို့2016ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတို့မဟုတ်မိန်းမသားတို့ရဲ့တို့မဟုတ်မိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်ဖြစ်မလားဆိုတာကိုတော့လေ့လာကြည့်ကြရအောင်ပါ။ကွန်လွန်ခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကြီးမှာနိုဘယ်ညီညာရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်သက်အနိုင်ရရှိလိုက်တာအများသိပါ။ဒါပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်အောင်ဆန်းစုကြည်အနေနဲ့တားဖြစ်သူတွေကနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်ကြောင့်တပ္ပရရာထူးမှာထမ်းဆောင်ခွင့်ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့လေရွေးကောက်ပွဲပြီး Channel News Asia နဲ့တွဲဆုံမေးမြန်းကမ်းမှာဒေါ်ဆန်းစုကြည်ကသူ့အနေနဲ့သမရအထက်မှာရှိနေမယ်လို့ဖြေကြားခဲ့တာဖြစ်ပါတယ
်။ Simply that above the president I make all the decisions because I'm the leader of the winning party.
သမရရလူနဲ့ပတ်သက်လို့ရှင်းရှင်းပဲပြောလိုတာကတော့ကျမကအနိုင်ငယ်ပါတီရဲ့ခေါင်းဆောင်ဖြစ်တာမို့ကျမကဆုံးဖြတ်ချက်အားလုံးကိုချသွားမှာဖြစ်ပါတယ်။သမရကိုကျမတို့ရွေးချယ်ရမှာလေဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်နဲ့ညီကျမတို့လိုက်နာတယ်ဆိုတာကိုပြတ်တရားရောက်တဲ့အနေနဲ့ကျမတို့ရွေးချယ်သွားမှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာရွေးကောက်ပွဲပြီး Channel News Asia ကိုဖြေကြားခဲ့တာပါဒါကြောင့်မို့လဲဆရာဆန်ဆန်နီဘူဟော့ကင်းထုတ်ခဲ့သလိုမိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်ဖြစ်နိုင်ကြီးကတော့များနေတယ်လို့ဆိုရမှာပါတခါလွတ်တော်၃ရက်မှပြန်ကြည့်မယ်ဆိုရင်ဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ9000နီးပါးရှိရမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိကြရာကအမျိုးသမီးကိုယ်စားလှယ်ပေါင်း150ရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်မှာ44ဦး
အမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးမှာ83ဦးတို့ရွေးချယ်ခံခဲ့ရပြီးရွေးကောက်တင်မြှောက်ခံရတဲ့ရာဂိုင်နှုန်းဟာ73ရာဂိုင်နှုန်းရှိတာဖြစ်ပါတယ်။ဒါဟာလက်ရှိလွှတ်တော်မှာရှိနေတဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးရှိတဲ့အတွက်ကြောင့်လေနောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်အရေအတွက်သုံးဆတိုးလာတယ်လို့ဆိုရပါလိမ့်မယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲကိုစောင့်ကြည့်ခဲ့တဲ့အဖွဲ့အစည်းတွေနဲ့ဖန်တီအိမ်တွေပါဝင်ခဲ့ပါတယ်။အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမတ်ခင်လင်းငယ်ကရွေးကောက်ပွဲမှာအမျိုးသမီးများပါဝင်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်။
ရွေးကောက်ပွဲမှာဝင်ရောက်ရှင်ပိုင်းနဲ့အမျိုးသမီးတွေအရေအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပိုင်းကိုစည်ရင်းသွင်းတဲ့လူကလည်း100ကျော်ပဲရှိတယ်။အခု2015မှာစည်ရင်းသွင်းတဲ့လူက100နီးပါးရှိတယ်ပေါ့။နောက်တခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ45ယောက်ပဲရှိပြီးတော့အခု2015မှာ150ယောက်ရှိလာရဲဆိုတော့ရာဂိုင်းနှုန်းအားဖြင့်ဆိုရင်300ဂိုင်းနှုန်းကနေပြီးတော့73ယောက်ဂိုင်းနှုန်းအထိတိုးလာရဲပေါ့နော်အဲအဲ့ဒီလိုတိုးတက်လာတာတော့တွေ့ရပါတယ်ဒါမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရာဂိုင်းနှုန်းကတင်နက်ဖို့ကောင်းတဲ့ရာဂိုင်းနှုန်းမဟုတ်သေးဘူးပေါ့နော်အဲ့လိုမျိုးတွေ့ရှိရတယ
်မခင်လင်းရဲ့ပြောခဲ့သလိုမြန်မာနိုင်ငံရဲ့တန်50ကျော်ရှိတဲ့လူဦးရေရဲ့တဝက်ရှိတဲ့အမျိုးသမီးတွေကိုစားပြုမှုဟာအုပ်ချုပ်ရေးနိုင်ငံရေးစီမံကိုကဲရေးအဆုံးဖြတ်ပြီးတဲ့အပိုင်းတွေမှာနေပါနေသေးတာဖြစ်ပါတယ်။ဒါကြောင့်လေအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဘယ်လောက်အရေးကြီးပါသလဲ။ရှေ့နေတူလေးဖြစ်တဲ့ဒေါ်ဒွဲဘူးကတော့အင်ဂျန်ယံမြို့နယ်မဲဆန္ဒနယ်ကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကကိုယ်စားဖြစ်ဝင်ရောက်ရွေးချယ်ခံခဲ့သူဖြစ်ပါတယ်။သူ့ရဲ့အမြင်ကတော့
ကျောရုနိုင်ငံမှာနိုင်ငံကြီးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတူတူကသားသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုတဲ့စိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုယ်အိမ်အလုပ်လည်းလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံကြီးမှာလည်းကိုယ်ပေးဆက်နိုင်တဲ့ခန္ဓာရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ
်ဒေါ်ချယ်ရီစာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်မြို့သမီးများနိုင်ငံရေးမှာပါဝင်မှုနဲ့ပတ်သက်လို့သူရဲ့အမြင်က
ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ဒီပဝင်ကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်။တရက်တရက်မှာအမျိုးသမီးတွေရဲ့လှုပ်ဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်။အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုကိစ္စတစ်ခုအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်။ဒီလိုပဲအော်အပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလှုပ်ရှားခိုင်းစရာရှိအိမ်တွင်းမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမဲရမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှာဖြစ်ပျက်နေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကပြောရဆိုရတဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သက်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်ဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်။အဲဒီအမျိုးသားတွေကအမြဲတမ်းပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာ။အဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမြဲတမ်းဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သက်ထားတယ်ပေါ့။ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတဲ့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူး။သူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတဲ့နေစနေကိုကြတော့မဖန်တီးတော့ဘူးပေါ့နော်ဆိုတော့လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတူးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှုတ်တော့မျိုးမျိုးကနေတပြိုင်တည်းတူးတက်လာမှဖြစ်တယ
်မြန်မာနိုင်ငံရဲ့အနာဂတ်ဟာလူငယ်တွေအပေါ်မှာလည်းမူတည်နေတာဖြစ်ပါတယ်မငုဝဝင်းကတော့အမေရိကန်နိုင်ငံခြားရေးဌာနကကမကထပြုခဲ့တဲ့YCL ကအရှိတောင်အာရှလူငယ်ကောင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့တရင်းငါးပါးချာအမေရိကန်ပြည်ထောင်စုကိုဇွန်လကလာရောက်လေ့လာခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ခံယူချက်ကလည်းမြန်မာလူငယ်အမျိုးသမီးတွေရဲ့အနာဂတ်အတွက်အားရစရာလို့ဆိုရပါလိမ့်မယ်။သူ့ရဲ့ပြောကြားချက်နဲ့တူဒီတရင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
ကိုင်းရဲ့တက်တက်နေတဲ့ပဝန်းကျင်ပေါ်တော့ကြည့်လိုက်မယ်ဆိုရင်အခက်အခဲရဲ့အများကြီးရှိခဲ့တဲ့ဈာတဲ့ကကျွန်တော်တို့
調査နေကြပါတယ်နေရာတည်တည်မှာပေါ့နော်တက်ဆိုင်ဟာကိုယ်တာဝန်ကျတဲ့နေရာမှာ調査ပြီးတော့လုပ်နေပါတယ်အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိန်ခေါ်မှုတွေရင်ဆိုင်နေရတာတွေအများကြီးပါပြီးတော့ပြည်သူ့ရဲ့အခြေအနေကလည်းကျွန်တော်တို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပြည်ပင်ထားတဲ့အနေအထားမှာဖိနှိပ်မှုတွေအများကြီးတဲ့မှာကျွန်တော်တို့ဖြတ်တန်းခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားနေပါတယ
်
ပြည်သူ့ရဲ့အခြေအနေဘယ်လိုပဲဖြစ်နေပါစေနိုင်ငံရဲ့အခြေအနေဘယ်လိုပဲဖြစ်နေပါစေစီးပွားရေးအခြေအနေဘယ်လိုပဲဖြစ်နေပါစေကျွန်တော်တို့ဒီနေ့ဒီထက်ကြီးရအောင်ကြိုးစားလာရဲဆိုတော့နောက်အနာဂတ်ကိုကျွန်တော်တို့နိုင်ငံအတွက်အနာဂတ်ကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါအဲ့တော့ကိုယ်နဲ့အတူလုပ်နေတဲ့လူတွေအားလုံးကိုရောဒီလိုလာတဲ့လူတွေအားလုံးကိုရောကျမတို့စိတ်ထဲမှာရှိရည်အားလုံးဒီမှာအားလုံးစိတ်နေဖြစ်ကြတာကတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပညာရက်ကိုလည်း apply လုပ်ရမယ်ကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းမဆောင်နိုင်ငယ်စဉ်မှာလည်းခေါင်းဆောင်ကောင်းနဲ့ရှိတယ်ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့ကြိုးစားပြီးတော့ဆောင်ရွက်မယ်ဆိုရင်ဒီတက်ပို့ပြီးတော့ကောင်းမွန်လို့ညွှန်လဲပါတယ်
'Cause it only serves to make me more determined to achieve my final goal. And I come back.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သူရဆုံလင်အမေရိကန်တခွင်စီစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဆောင်နေတာဝင်ခင်ဗျာဒီမှာပေါ့လေဒီပြီးခဲ့တဲ့ရက်ပိုင်းတော့ဝက်စကွန်ဆင်မှာဒီကရင်မျိုးသားတွေရဲ့အဖွဲ့ပေါ့နော်ဒီကလိုကွဲဟိုအဖွဲ့ကနေပြီးတော့ဒီဂီတဖြောဖြောပွဲလုပ်သွားတယ်လေ။ဘာကြောင့်ဒီဂီတဖြောဖြောပွဲကျင်းပခဲ့လဲဆိုတဲ့အကြောင်းကိုအရင်ပြောပြပေးပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမြန်မာပြည်ကနေလာတဲ့ကျွန်တော်တို့ဒီကလိုကွဲတိုင်းသားအနုပညာအဖွဲ့တွေပေါ့နော်။ဘာဖြစ်လို့လာတာကျွန်တော်တို့ဒီမော်ဝက်ကီဝက်စကွန်ဆင်ပြည်နယ်မှာလာကျွန်တော်တို့ကရင်တိုင်းသားများစွာနဲ့တခြားလူမျိုးတိုင်းသားများစွာရှိတဲ့အခါကျတော့ဒီလာရဖြုတ်ပြရခြင်းအကြောင်းရင်းတရားဖန်တီးလာတော့ဗျာဝမ်းလဲဝမ်းသာပါတယ်ပထမအုပ်စုအနေနဲ့သူတို့ဒီမြန်မာပြည်ကနေလာပြီးတော့ဖြုတ်ပြခွင့်ရအတွက်ဒီအမေရိကန်ခရီးစဉ်ပါဗျာ
အဆိုတော်ကြီးတော်တော်များများကိုဒီကနေ့စပွန်ဆာပေးပြီးတော့ခေါ်ပြီးတော့ဂီတဖြုတ်ပြပွဲတွေလုပ်ကြတာပေါ့အခုဒီစောနေတာဝင်းတို့ဟိုလုပ်တဲ့ဒီဂီတပွဲကြတော့အထူးသဖြင့်ဒီကရင်တိုင်းရင်းသားတွေကြီးပဲဟိုတီးတန့်ဖြုတ်ပြပွဲလုပ်တာဟိုဆိုတော့ဟိုဘာကြောင့်ဒီဂီတရမုံငွေပွဲလေးဖြုတ်ပြပွဲလေးဒီလိုစိတ်ကူးမြို့နဲ့လုပ်ဖြစ်လဲဆိုတာကိုနည်းနည်းပြောပြပေးပါလား
အဝတ်တပြားအဓိကတော့ကျွန်တော်တို့ဒီရင်ဆိုင်တွေ့ကြုံနေရတဲ့မပန်ဒီရဲ့ဟိုပညာရေးအခြေအနေနဲ့နယ်စပ်ဒီသားလောက်မှာဟိုဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေရဲ့ပညာရေးလောကကိုပြန်လည်ပြီးတော့ထူထောင်နိုင်ဖို့ရအလုံးကဒီမှာရှိတဲ့တိုင်းသားလူမျိုးများစွာနဲ့ပူးပေါင်းပြီးတော့ပေါ့လေကျွန်တော်တို့ဒီကိုယ့်ရဲ့စိတ်ကူးစိတ်ညံလေးနဲ့ပေါ့လေစဉ်းစားပြီးတော့တွယ်လို့ဖြစ်သွားတာပါ
Wisconsin ပြည်နယ်ဒီ Milwaukee မြို့မှာပေါ့เนาะမြန်မာနိုင်ငံကလာရောက်အခြေချနေထိုင်တဲ့သူတွေရာခိုင်နှုန်းတော်တော်များများရှိတာဆိုတော့ဟိုလာပြီးတော့အားပေးကြတဲ့သူတွေများလားဒီပွဲအောင်မြင်ရဲ့လားခင်ဗျာ
အာကျွန်တော်အနေနဲ့တော့ဗျာ face ပြီးတော့အောင်မြင်တဲ့ပွဲလို့ကျွန်တော်ဂုဏ်ယူမဆုံးလို့ဖြစ်နေပါတယ်ခင်ဗျာ185တော့လာရောက်အားပေးကြတာခင်ဗျာကျွန်တော်တကယ်လေးကိုလည်းဟိုကွင်းအပြည့်ပါပဲဗျာဗမာပြည်ဆိုတော့ရုပ်ပေါက်ကွဲတယ်ဗောဗျာ
Milwaukee ဖြော်ပြပွဲမှာအဆိုတော် Breaky ဒီဆိုဖြော်ပြသွားတဲ့သချင်းတစ်ပုဒ်ပါ America Guitar Keys နဲ့ပတ်သက်ပြီးမြင်းမြင်းရမှာတော့သူကအခုလိုစပြောပြပါတယ
် Current Music Band ပေါ့နော် Band ဖြစ်တဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံက Glowquare Music Team နဲ့ လာရောက်ခြင်းဖြစ်ပါတယ
်ဟိုဒီခီးစံမှာဟိုဂီတဖြော်ပြပွဲတွေဘယ်မျိုးတွေမှာလောက်သွားဖို့ရှိလဲခင်ဗျအ
ာကျွန်တော်တို့အခုဆိုရင်တော့ခီးတဝက်လောက်ပြည့်နေပါပြီအခုကျွန်တော်တို့ကအခုအဲတလခွဲလောက်ဖြစ်သွားပြီကျွန်တော်တို့ဘာလောက်တဲ့ကနေကျွန်တော်တို့ရောက်နေတာပါ
ဟိုအခုကတော့ Wisconsin မှာပေါ့လေဆိုတော့ဟိုနောက်ထပ်ဒီဘေးပြည်နယ်တွေကိုသွားပြီးတော့ဖြော်ပြဖို့ရှိပါလားခင်ဗျအ
ာနောက်ထပ်ကျွန်တော်တို့ဒီ Minnesota နောက်တနည်းနည်းဆိုကျွန်တော် Minnesota ဘက်သွားမှာပါဟုတ
်ဆိုတော့ဒီ America မှာရောက်နေတဲ့အချိန်မှာရောဟိုဟိုကျွန်တော်တို့ဒီမြန်မာပြည်ကအနေထားနဲ့မတူတဲ့ဟိုအနေထားလေးတွေပေါ့လေဆိုတော့ဘာတွေကိုအကဲခတ်မိတာရှိလဲခင်ဗျအ
ာဒီမှာတော့နေရာထိုင်ရတာတော့ဟိုဘယ်လိုပြောမလဲကျွန်တော်ပုံမှန်ပြည်နယ်ဆိုရင်တော့အများကြီးကွာတော့ဗျာဒီမှာတော့ American Dream ဆိုတော့ American Dream ကတည်တဲ့အတိုင်းပဲလေအားလုံးစင်ပြေချောင်းဝေးဆောင်နဲ့နေထိုင်လို့ရအောင်တို့ရဲ့ဒီအိမ်မက်ပေါ့နော်အိမ်မက်ကအကောင့်ထဲပေါ်ပြီးသားဖြစ်နေပြီအဲကျွန်တော်တို့ပြမနိုင်ငံမှာတော့ဘာဖြစ်ဖြစ်ကျွန်တော်စားဖို့နေအတွက်အများအယုံကလှရှာနေရတဲ့လူတွေတော့ကွာတော့ဗောဗျာဘာဖြစ်ဖြစ်ကျွန်တော်လည်းအဲ့လိုမျိုးဒီနေနိုင်မယ်စားနိုင်မယ်နော်အဲ့လိုမျိုးအတူတူအေးစီစီအေးချမ်းနေနေနိုင်မယ်ဆိုရင်ကျွန်တော်တို့လည်းအဲ့လိုမျိုးပဲနေချင်တာဗောဒါပေမဲ့ဒီအမေရိကန်ကတော့ကြာပြီပေါ့နော်တို့ရဲ့ dream ဆိုတော့တို့ကအောင်မြင်နေပြီဟုတ်အဲ့ဒါလေးတော့ကွာချတာတွေ့ရတယ်
ဟုတ်ကဲ့ကိုဘရဂီတို့တခြားရောနောက်ထပ်ဗာမြန်ဖြစ်ဆက်ပြီးတော့ပြောချင်တာတွေရှိပါလားခင်ဗျအ
ဲကျွန်တော်ကတော့ဗာပဲဖြစ်ဖြစ်လေကျွန်တော်တိုင်းရင်းသားတွေအဲ့လိုမျိုးဒီဒုက္ခရောက်နေမဲ့အစားပေါ့နော်ဗာပဲဖြစ်ကျွန်တော်တို့စီစီလုံးလုံးလေးနဲ့ပြန်နေမယ်ဆိုလို့ရှိရင်အဲနောက်ပြီးကျွန်တော်ဒီမိုကရေစီနဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီနဲ့အတူကျင့်သုံးပြီးတော့နေထိုင်မယ်ဆိုလို့ရှိရင်တော့အားလုံးအဆင်ပြေမယ်လို့ကျွန်တော်ယူကြည်ပါတယ်
မင်းဝေါကီမြို့မှာနေထိုင်သူနေရာတကာဂျာနယ်ထုတ်ဝေနေတဲ့ကိုဖီတောင်းကတော့သူတို့မြို့မှာပထမဆုံးကျင်းပတဲ့ဂီတဖြော်ပြပွဲမှုအတွားရောက်အားပေးခဲ့တယ်လို့ဆိုပါတယ
်။ကျွန်တော်တို့မြို့မှာပထမဆုံးစီစဉ်ပြီးတော့အဲ့ဒီဂီတဖြော်ပြပွဲပေါ့နော်။အဲ့ဒါမျိုးလူတွေအားလုံးကတော့တက်ချောနေတာပေါ့နော်။ကျွန်တော်တို့ဒီမှာရှိတဲ့မြို့ထက်နေရာကမှပြစ်တုပ်မရှိသေးတဲ့အတွက်အားလုံးကမြို့လက်ပြီးတော့သွားကြတယ်ပေါ့ဆိုလိုပပနဲ့
ဆိုတော့ဒီကရင်မျိုးသားတွေကျင်းပပွဲဆိုတော့ဒီကရင်တချင်းတွေပဲဆိုတာများမှာ
အဓိကတော့သူတို့ကရင်တချင်းကိုဥစားပေးပြီးတော့ဆိုပါတယ်တိုးတော့လည်းဗမာပြည်သက်တွေတခြားတိုင်းရင်းသားတွေလည်းရှိတဲ့အတွက်ဟိုတခြားဗမာလူတချင်းကိုငါးဘုတ်လောက်တော့ဖြောပြခဲ့တယ်လို့ပြောရမှာပေါ့ကျွန်တော်တို့
အဲဝစ်ကွန်ဆင်မှာဒီပေါ့နော်လစဉ်ငွေချေးစုပြီးတော့ပေါ့နော်မြန်မာနိုင်ငံကလိုအပ်တဲ့နေရာတွေကိုထောက်ပံ့နေတဲ့အစီအစဉ်တွေလည်းရှိတာပေါ့ဆိုတော့အခုလည်းပဲဒါနေဆက်မှာရှိတဲ့ဒီတိုင်းရင်းသားကလေးငယ်တွေရဲ့စာတင်ကြောင်းအတွက်ဟိုရမုံငွေရှာဖွေတဲ့အနေနဲ့ဂီတဖြော်ပြပွဲကျင်းပတာဆိုတော့ဒီပြပရောမြန်မာတွေအနေနဲ့အခုလိုမျိုးစုစုစည်းစည်းနဲ့ဟိုလှူဒန်းကြတာလဲဆိုတဲ့အကြောင်းလေးကိုပြပြပေးပါအောင
်အဓိကပြောရရင်ကျွန်တော်တို့ဒီပမာရှိနေတဲ့လူတွေကိုလှုပ်နှိုးလိုက်တဲ့တစ်ချက်ဒီရေဘေးဖြစ်တော့ပါနော်ကျွန်တော်တို့ဒီနေ့မှတော်တော်လေးကိုဒီပြဿနာနဲ့ကြုံတွေ့ရတော့ပမာပြဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတဲ့အစိုးရတွေရဲ့ကူညီပတ်ပုံမှုကဒီအမှုမရှိဘူးမလုံလောက်ဘူးထင်တယ်အတွက်ကျွန်တော်တို့ဒီပါမရှိနေတဲ့လူတွေကပို့ပြီးတော့အထောက်အပံ့ဖြစ်အောင်ဆိုတဲ့ယူရဲ့ channel ကျွန်တော်တို့အဲ့ဒီဖွဲ့တွေဖွဲ့ပြီးတော့ပူပြီးဖြစ်တတ်လာ
ဟိုလစဉ်ကြီးပေါ်တလဟို5ဒေါ်လာလောက်စုပြီးတော့ဒီလိုအပ်တဲ့နေရာတွေကိုကူညီမယ်ဆိုတဲ့အစီအစဉ်ရောအောင်မြင်မှုရောရရလား
ကျွန်တော်တို့ပထမဆုံးရေးပေးဖြစ်တော့ဒီနှစ်မှာငွေအားတပေါင်းလောက်ကိုပြန်လိုက်နိုင်တယ်အဲ့ဒီအစပြီးတော့ကျွန်တော်တို့အားလုံးလစဉ်အဲ့လိုမျိုးနိုင်တလကိုရဲ့မသိတဲ့ဝင်ငွေလေးရနေပြီးတော့ကျန်ပုံကိုဖြတ်ထည့်ပြီးတော့နိုင်နေစိတ်ပဝင်စားတဲ့လူတွေပေါ့နော်5ဒေါ်လာ5ဒေါ်လာစုစားပြီးတော့ဖတ်ပြီးတော့ကျွန်တော်တို့လောက်တဲ့အတွက်အခုအဖွဲ့ဝင်မှာတော့အရာကျော်လောက်တော့ရှိပါသေးတယ်
ကိုအောင်စုစည်းတင်ပြထားတဲ့သူရဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
change.
ဒီဘက်ပတ်ဆောင်မရရအောင်ရှားရတယ်။မနေ့ပိုင်းကိုဈေးဖို့ရအောင်ရှားရတ
ယ်။မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
ဒီရေမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်အတန်လွှင့်နေပါတယ်အခုတိတ်ပန်နဲ့နီးပညာအစီအစဉ်အလဲရောက်ပါပြီဒေါက်ခင်မြင့်သက်ကစူးစီးတင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့အမေရိကန်အာကာသတိတ်ပန်စူးစမ်းရေးအဖွဲ့ NASA ရဲ့2015ခုနှစ်အတွင်းတိတ်ပန်နဲ့နီးပညာတိုးတက်စေတဲ့လူသားအကျိုးပြုသုတေသနလုပ်ငန်းတွေအကြောင်းကိုပြောပြပေးပါမယ်NASA အဖွဲ့ကအာကာသစူးစမ်းရေးအပြင်သိပ္ပံနဲ့နည်းပညာတိုးတက်ရေးအတွက်အများအပြားလှုံ့ဆော်ခဲ့တာပါရာသီဥတုပြောင်းလဲမှုဒဏ်ခံနေရတဲ့ကမ္ဘာကြီးမှာအပူချိန်မြန်မာယာကနေမိုးခေါင်ရေရှား၆တွေ့မှုတွေကြောင့်တစ်နှစ်ကိုအေက9တန်းလောက်တောမီလောင်ကျွမ်းတဲ့ဒဏ်ကိုခံနေရတဲ့အတွက်အထူးအာရုံခံဆက်တွေပါတဲ့ NPP ကောင်းကင်ကျိုးရုကိုလွှတ်တင်ပြီးတောမီလောင်နေတဲ့ဒေသရဲ့အခြေအနေတွေကိုသိရအောင်အနီးအောက်ရောင်ကြီးနဲ့တိုင်းတဲ့ VIIRS ပုံတွေကိုထုတ်ပေးခဲ့တာမို့အမေရိကန်နိုင်ငံမှာတမကအာဖရိကတောင်ပိုင်းကကြေပြောတဲ့ခရူဂါအမျိုးသားဥယျာဉ်ကမီးလောင်မှုတွေကိုပါအပြည့်စီရော့ပါအောင်လှုပ်ပေးနိုင်ခဲ့တာပါအပူဒဏ်ကြောင့်အန်တာတိကနဲ့ဂရင်းလန်ကရေခဲဆိုင်တွေအေးပြောနှုံးဟာသမုဒ္ဒရာအောက်ကရေဘူးစီးကြောင်းတွေကြောင့်ထင်တာနဲ့ပိုးပြီးမြန်နေတယ်ဆိုတာကိုလည်း NASA ရဲ့ပံ့ပိုးမှုနဲ့စူးစမ်းနိုင်ခဲ့ပါတယ်ဒါအပြင်ပင်လယ်ရေမြေနှပြင်ဘယ်လောက်မြင့်တက်လာတယ်ဆိုတာကိုပါတိုင်းတာနိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်
။ပင်လယ်ပြင်က1992ခုနှစ်ထုံးကတဲ့အနှစ်25-30လောက်အတွင်းမှာပင်ပဲတုံးလက်မှမြင့်တက်လာတယ်ဆိုတော့တိုင်းပါတယ်။တချို့နေရာတွေမှာဆိုလို့ရှိရင်ကိုယ်လက်မှအထိတဘာဝလျောက်အတက်အကျရှိတာကိုလည်း NASA ကနေပြီးတော့ဂျူရုတွေကနေတိုင်းပြနိုင်ခဲ့ပါတယ
်။2015ခုနှစ်မှာ NASA ကအကောင်းဆုံးသုတေသနစာတန်းစုဖြစ်ချီးမြှင့်ခဲ့တဲ့ Oasis လေ့လာမှုကတော့အရေးနဲ့အရေးပုံဆောင်ခဲ့ယူပပေတာဆိုင်ရာကိုလေ့လာတာဖြစ်ပါတယ်။ဒါဟာကွန်ပျူတာကစပြီးဆေးပစ္စည်းတွေကနေအာကသဆိုင်ရာအထိလက်ညှိုးထိုးမလွဲသုံးဆွဲကြမဲ့ပစ္စည်းတွေကိုကုမ္ပဏီကြီးတွေပါအပြိုင်ဆိုင်လိုက်ပြီးထုတ်နေတဲ့ liquid crystal လေ့လာမှုပါ။ဒါကိုကော်လိုရာဒိုတက္ကသိုလ်ကပါမောက်ခ Noel Clark အပါအဝင်သိပ္ပံပညာရှင်တွေနဲ့အတူ NASA ကဒေါက်တာပရိသတ်တင်ကသုတေသနလုပ်နေတာပါ။
ကျွန်တော်သူတည်တာလုပ်တဲ့ပမောက္ခနူဝကလော့စ်နဲ့မက်ဒဘတ်ယူနီဗာစီဂျာမနီရပရိုဖက်ဆာစတန်နေရီစ်ရဲ့သူတည်တာပါလဲဆိုလို့ရှိရင်အရေးပုံဆောင်ကဲ liquid crystal ဆိုတော့ကျွန်တော်တို့ cellular ဖုန်းရဲ့မျက်နှာစာလေးတွေမှာလက်ကလေးနဲ့လည်းတိုးလို့ရတယ်နှိပ်လို့လည်းရတယ်ပေါ့နော်ဒါတွေကိုအဲ့ဒီပုံဆောင်ကဲအရင်နဲ့လှုပ်ထားတာပါကျွန်တော်တို့အခုလုပ်တဲ့သူတည်တာအဲ့ဒီအရေးတွေကိုလျှက်စစ်တပ်ပေးလိုက်တဲ့အခါကြလို့ရှိရင်ဒဏ္ဍာရီပြောင်းသွားတယ်ကိုလူချင်းနဲ့ပုံတွေထွက်လာတယ်ပေါ့နော်အခုဆိုလို့ရှိရင်သူကနှစ်ဖက်မြင်ပေါ့နော်မျက်နှာစာမှာပဲရှိတယ်ဒီပုံဆောင်ကဲကတလွှာတည်းမဟုတ်ဘဲနဲ့အလွှာတွေရာပေါင်းများစွာရှိနိုင်ပါအဲ့လိုအလွှာပေါင်းများစွာရာပေါင်းများစွာရှိတဲ့အလွှာတွေကိုလျှက်စစ်တပ်စီးလိုက်တဲ့အခါကြလို့ရှိလို့ရှိရင်နှစ်ဖက်မြင်အစသူက 3D နော်သုံးဖက်မြင်ဖြစ်သွားတယ်အဲ့တော့ now 3-4 လောက်ကြလို့ရှိလို့ရှိရင်ဒီသူတည်တနာအခြေခံသူတည်တင်ရနေပြီးတော့ applied research ပေါ့နော်လူတုံးကုန်ပစ္စည်းတွေရတဲ့အထိစက်တွေပူပေါင်းပြီးတော့ဒီ electronic တွေနဲ့ထုတ်လိုက်တဲ့အခါကြလို့ရှိရင်ရိုးရိုး cellular ဖုန်းတွေကဘာဖြစ်သွားမလဲဆိုလို့ရှိရင် 3D cellular ဖုန်းဖြစ်သွားမှာပေါ့နော်အဲ့ဒီအခါကျတော့ telephone ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီကနေပြောနေတော့ညာလဲကျွန်တော်ရှေ့မှာပေါ့နော်ဟိုဘက်ကစကားပြောနေတဲ့လူရဲ့ပုံရောပစ္စည်းရောအကုန်လုံးကိုသုံးဖက်မြင်ပေါ့နော် 3D မြင်နိုင်တဲ့ telephone တွေပေါ်လာမယ်လို့ထင်ပါတယ်ဒီ cellular phone တွေကြောင့် jet လေမြန်မောင်းနဲ့လေမှုတွေတိုက်လေမြန်မှုတွေကဒီပြစ်နေတဲ့ target တွေအချိန်ဘယ်လောက်နဲ့သွားနိုင်မဲ့ rocket ကိုဘယ်လောက်နဲ့ပြစ်ရမလဲဆိုတဲ့ data တွေကိုအများအားကြည့်ပြီးတော့သူကနှိပ်နေရတာ။ဒီ data တွေသူတို့စောင်းထားတဲ့ helmet ပေါ့နော်။ခေါင်းဆောင်ရဲ့ပုံမှန် data တွေကစက္ကန့်နဲ့အမြန်အမြန်ဆုံးမြင်နေရအောင်လုပ်နိုင်တဲ့ပုံဆောင်ကဲနဲ့လုပ်ထားတဲ့ display တွေပေါ်လာတော့မယ်။ဒီသူတေသနာလုပ်ပေါ်လာတဲ့ပုံဆောင်ကဲရဲ့စိတ်ဝင်စားဖို့အချက်ကတော့မျက်မမြင်နေအတွက်ပေါ့နော်နောက်ဆို cellular phone ကိုကင်ပေါ့နံပါတ်နှိပ်လိုက်တာနဲ့ cellular phone ပေါ်မှာအဖုလေးတွေပေါ်လာမယ်မျက်မမြင်နေရဒီအဖုလေးတွေကိုကင်ပြီးတော့မှစလုံးဖတ်ရအောင်အဲ့တော့အဲ့ဒါမျိုးအဖုလေးတွေပေါ်လာနိုင်တဲ့မျက်နှာပြင်လေးဖြစ်သွားတဲ့အတွက်မျက်မမြင်နေအစာတွေဖတ်လို့ရတယ်ဒ ဒီ online ဝယ်တဲ့အခါကြလို့ရှိရင်အင်ဂျီစာဆိုလို့ရှိရင်ချီလာဒါမို့လို့ရှိရင်နိုင်လွန်လာတိုးမွေးလာဆိုတဲ့ဟာကိုကိုကဟိုကြည့်လို့မရဒါပေမဲ့နောက်10နှစ်လောက်အတွင်းမှာပေါ်လာမဲ့ကွန်ပျူတာတွေရဲ့မျက်နှာပြင်တွေမှာဆိုလို့ရှိရင်တိုးမွေးဟုတ်မဟုတ်ကိုအဲ့နေရာကိုတွားပြီးတော့နှိပ်လိုက်တာနဲ့ဒီကွန်ပျူတာရဲ့မျက်နှာပြင်ကတိုးမွေးလို့ဖြစ်သွားတယ်အဲ့လောက်ထိကိုတိုးတက်လာမယ်ဆိုတာကိုကျွန်တော်တို့ခံမှန်းလို့ရပါတယ
်တခြားလူသားအချို့ပြုဤပညာဆိုင်ရာသုတေသနတွေကိုကြည့်ရအောင်ပါ
ဤပညာပိုင်းဆိုင်ရာမှာ NASA ကနေအလွန်ပေါ်ပါပြီးခိုင်ခံ့တဲ့တတ်ထုနဲ့တိစောက်ထားတဲ့ engine တွေ၊လေမြန်အစိတ်ပိုင်းတွေကိုစတင်ဆောက်လုပ်ပြီးစမ်းသပ်နေပါပြီ။နောက် AD Cube Set လို့ခေါ်တဲ့ Cubic Satellite ပေါ့နော်။သူက၄ဘောင်ခွဲပဲရှိတယ်။အာရိုးရိုးဂျိုဒုစက်တွေရေဂျိုဒုတွေဆိုလို့ရှိရင်ပေါင်900ပေါင်1000အဲ့လောက်လေးပါတယ်။ဒါကတော့တိတ်သေးလေးတွေပဲ။အဲ့ဒါလေးတွေကိုစတင်ပြီးတော့စမ်းပြီးတော့နောက်၄-၅နှစ်အတွင်းမှာဒီ satellite အသေးလေးတွေနဲ့လည်းကဘာစက်တွေဒီလုပ်ငန်းတွေကိုလုပ်ပေးမှာဖြစ်ပါတယ်။နောက်တစ်ခုကအတန်နဲ့မြန်တဲ့ jet လေမြန်တွေပြန်တဲ့အခါကြလို့ရှိရင်ဟို sonic boom လို့ခေါ်တဲ့အတန်လိုက်ရိုက်ခတ်မှုဟာမြေပြင်ပေါ်မှာရှိတဲ့လူတွေခံစားရတယ်နော်။နားမခံနိုင်လောက်အောင်ကျေတယ်။အဲအလွန်တရာမှကျေတဲ့အတွက်ဒီနားဒုက္ခရောက်တဲ့ဟာကိုညော့သွားအောင်လုပ်နိုင်တဲ့လေမြန်ဒီဇိုင်းပြီးတော့ set တွေကို NASA မှာစပြီးတော့ဒီနေ့စမ်းခဲ့တာလည်းရှိပါတယ်ခင်ဗျာ။အချုပ်အားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီအောင်မြင်မှုတွေအပြင်ပေါ့နော်နှစ်စဉ်နှစ်တိုင်း NASA ကနေအရက်ဖက်စီးပွားရေးစက်မှုကုမ္ပဏီပေါင်းများစွာတန်းထောင်ပေါင်းမြောက်များစွာအထောက်ပံ့ပေးပြီးတီထွင်မှုတွေတွက်ဖက်လုပ်ခဲ့တဲ့ဒီနှစ်ထဲမှာဆိုလို့ရှိရင်အိတ်ထဲမှာအင်ဂျင်ထဲမှာခောက်လို့လိတ်လို့ရတဲ့ပါလာတဲ့နေအောင်ကြီးဆိုလာပြားတွေကအစပေါ့နော်ဒီအပိုက်ပုံးနဲ့လွှင့်ပစ်လိုက်တဲ့ plastic အဟောင်းတွေကိုဒီအပေါ်စားလောင်စားစီထုတ်တဲ့သုတေသနအထိလုပ်ဖို့အတွက် NASA ကနေပြီးတော့ထောက်ပံ့ခဲ့ပါတယ
်အခုလိုတီထွင်မှုတွေအတွက်ပံ့ပိုးပေးရုံတည်းမှာပဲတက္ကသိုလ်တွေမှာလည်းသုတေသနလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်အထောက်ပံ့တွေပေးခဲ့တာပါအ
မေရိကန်နိုင်ငံတနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်ကောလိပ်တွေကိုသုတေသနထောက်ပံ့ခြင်းငွေဒီနှစ်ထဲမှာနဲ့တန်း9000 NASA ကနေပြီးတော့ကျွန်တော်တို့လိုသိပ္ပံပညာရှင်တွေတွဲပြီးလုပ်ဖို့အတွက်ကိုထောက်ပံ့ခဲ့ပါတယ်။အဲဒီထောက်ပံ့ငွေတွေကအကြောင်းသားတွေရဲ့ပညာသင်စရိတ်ပါပါတယ်။အကြောင်းသားတွေနဲ့တက္ကသိုလ်မှာရှိတဲ့သုတေသနပညာရှင်တွေပေါင်မောက္ခတွေအတွက်လည်းဒီပစ္စည်းကိရိယာအစအကုန်လုံးဝယ်ဖို့အတွက်ထောက်ပံ့တာတွေဖြစ်ပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မြတ်သက်စူးစီးတင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်ရှင
်အမေရိကန်ပြည်တော်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံအစိုးရကဘာတဝမ်းကမြို့ကြီးအတော်များများမှာလူသန်းပေါင်းများစွာဟာလုံခြုံရေးတင်းကျပ်ထားတဲ့ခြေနေအောက်မှာပဲအကြံပေးဖြစ်ရတဲ့ဇုံတရားမကြုံတွေ့ရဘဲနဲ့နှစ်သက်ကိုကျူးစွနိုင်ခဲ့ကြပါတယ်။ဂျာမနီနိုင်ငံမြူးနစ်မြို့မှာတော့မြစ်ထားဘူတာယုံနှစ်ခုမှာနှစ်သက်ကူညာအကြံပေးတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်တဲ့သတင်းတွေရတာကြောင့်အဲ့ဒီဘူတာယုံတွေကနေဘေးလွတ်ရာထွက်ဖို့ခီးသွေတွေကိုရဲတပ်ဖွဲ့ကညွှန်ကြားခဲ့ရပါတယ်။အကြံပေးဖြစ်တွေရှိခဲ့တဲ့ပြည်နယ်နိုင်ငံမှာဆိုရင်တော့ရှောင်းစလီစီလက်မှတ်မှာမီးရှို့မီးပြန်ပြဖို့မဲ့အစီအစဉ်ကိုဖျက်လိုက်ရပေမဲ့လူများပြားကတော့2016နှစ်သက်ကိုကျူးစွတဲ့ရုပ်ပုံတွေနဲ့ဆလိုက်ထိုးထားတဲ့နာမည်ကျော် Arc to Triumph မဟုတ်ဘူးဂျီနီတွားရောက်ဆူဝေးပြီးနှစ်သက်ကိုကျူးစွကြပါတယ်။ဂျာမနီနိုင်ငံဘာဗေးရီးယားပြည်နယ်မြို့နယ်မြို့မှာအကြံဖက်ဝါရကန်ဆွဲတိုက်ခိုက်နိုင်ခြင်းသတိပေးချက်ထုတ်ပြန်ထားတာကိုဂျာမန်ရဲတပ်ဖွဲ့ကပြန်ရုပ်သိမ်းလိုက်ပါပြီးနှစ်သက်ကိုကျူးညနေခင်းမှာဘုံခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်ရထားဘူတော်ယုံနှစ်ခုကနေလူတွေထွက်ပေးကြဖို့ရှင်းခဲ့ရပြီးနောက်ရအတော်ကြာမှာပဲအခုလိုပြန်ရုပ်လိုက်တာပါ။IS အစွန်ရောက်ကျန်းဖက်သမားတွေရဲ့လက်ချက်ဆိုတာမျိုးနဲ့နှစ်တကူပွဲတော်မှာရက်သားတွေကိုတပ်ဖြတ်ဖို့ကြံစီတယ်ဆိုတဲ့ဆူဆွဲချက်နဲ့နယူးယောက်ကလူတယောက်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်။အကျန်းဖက်ဝါရောက်ကိုမဆုံးမနစ်ဆွဲကင်သူတွေလူတရားရုံးတွေကတတ်မှတ်ထားတဲ့လူ6ယောက်ကိုပါကစ္စတန်စစ်ကုံရုံးတွေကနေတရားချမှတ်လိုက်ပါရယ်။အဲဒီလူတွေထဲမှာအယ်ကိုင်ဒါစစ်သွေးကြွတူနဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တယောက်ပါတယ်လို့ပါကစ္စတန်စစ်ဖက်ကအထူးကနေပြောပါရယ်။အမေရိကန်ပြည်ထောင်စုကထုတ်တဲ့ရေနံစိမ်းတွေပြပတင်ပို့ခွင့်ပိတ်ပင်ထားတာကိုကြိုသိမ်းလိုက်ပြီးသတင်းပတ်ပိုင်းတွေမှာပဲဆယ်စုနှစ်လေးခုတင်ပြပတင်ပို့တဲ့ပထမဆုံးတော့အမေရိကန်ရေနံစိမ်းတွေ Texas ပြည်နယ်စေကန်တခုကနေကြာသပတေးနေ့ကထွက်ခွာသွားပါပြီးဆွစ်ဇာလန်ကုန်သွယ်ရေးကုမ္ပဏီ Vidro Group ကိုရောင်းထားတဲ့ Texas ပြည်နယ်တောင်ပိုင်း Conoco Phillips ရေနံတွင်းတွေကထွက်တဲ့ရေနံစိမ်းကိုပို့လိုက်တာပါခင်ဗျာ
တတိယအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ View American သံညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။စနေနေ့မနက် 6:00 ကနေ9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ Light Meter 16, 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သတင်းရှင်များအားလုံးရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ။ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.